မွန်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာမို့အပြင်းထန်ရွာပြီးတော့မြေပြူလာကြောင်းတိတ်ဆုံးသူအယောက်60ကျော်ရှိသွားပါပြီ။တိတ်ဆုံးသူတွေကိုရောအသက်မသေးခြင်းရဲ့နေနိုင်သူတွေကိုပါရှာဖွေကယ်ဆယ်ရေးဆက်ပြီးတော့လှုပ်ဆောင်နေပါတယ်။ကြပြင်းထပ်ပြီးတော့မြေပြိုကျမဲ့အလားအလာရှိနိုင်မရှိနိုင်ဆိုတာကိုလည်းစမ်းသပ်ဆစ်ဆီနေပါတယ်။ဒီအခြေအနေတွေကိုတော့ဆက်သွယ်မြင်မြန်ထားတဲ့ VOA မြန်မာပိုင်းတင်ဆက်ကိုထက်အောင်ဟန်ကတင်ပြပို့ထားပါတယ်။
ဘင်္ဂပင်လုံးမှာဖြစ်ပေါ်ခဲ့တဲ့မုန်တိုင်းငင်စဉ်ကြောင့်မြန်မာနိုင်ငံတဝက်မှာမိုးပြင်းထန်ရွာပြီးမွန်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာမြေပြိုပြီးတော့လူသေဆုံးတာတွေရှိထားတာပါ။တေဆုံးသူအများစုကမွန်ပြည်နယ်ပေါင်မြို့နယ်တဲပြည်ကုန်းကျေးရွာမှာတောင်ပြိုကျတဲ့ဖြစ်စဉ်တွင်တေဆုံးခဲ့ကြရသူတွေဖြစ်ပါတယ်။တဲပြည်ကုန်းကျေးရွာမှာရှာဖွေကယ်ဆယ်ရေးလုပ်နေတဲ့နောက်ဆုံးကြင်နေတဲ့ပတ်သက်လို့မြန်မာနိုင်ငံမိသက်တပ်ဖွဲ့ဌာနချုပ်ကညွှန်ကြားမှုဦးသိန်းထွန်းကအခုလိုပြောပါတယ်။
အခုကျွန်တော်တို့စဖြစ်တဲ့ချိန်ကြီးအခုဆရာတော့60ထက်လောက်ရပြီ။အခုကျွန်တော်တို့တပ်ဖွဲ့ဝင်က140ပေါ့။အပိုင်းတုံးပိုင်းခွဲပြီးလုပ်နေကြတာပေါ့။သူကမြေကြီးအပြော့လို့ဆိုတော့ကားကြီးဝင်လို့မရဘူးခင်ဗျ။မြေကျော့လို့ဆိုတော့ကျွန်တော်တို့လူတွေပဲဟိုဘာပေါ့ဒီပစ္စည်းတွေလူတွေပဲပြည်ပြီးတော့တုတ်နေတယ်။လုံးပြောဘယ်နဲ့ပြန်မှာတော့ကျွန်တော်တို့ကဟို400ကျတဲ့ကားကြီးဆွဲတဲ့ကားကြီးတွေတော့ဆွဲထုတ်ပါ။အဲဒီမှာရှိတဲ့ကားပြစ်တွေအခုတော့လူတွေရတော့တော့ရှာတယ်။အခုတော့လူတော့တော်တော်နေတော့ပါတယ်။အောက်မှာမတွေ့တော့ဖြစ်သွားပါတယ်။
ဒီပြည်ကျတဲ့တဲပြည်ကုန်းကြီးရွာကတောင်ကျော်ထပ်ပြီးပြိုကျနိုင်တဲ့အခြေအနေရှိရှိကိုတော့ပညာရှင်တွေနဲ့စုံလမ်းဆစ်ဆီမယ်လို့ဦးသိန်းထွန်းကဆက်ပြောပါတယ်
။အခုကျွန်တော်တို့မိသက်ကအဲ drone ပေါ့ကျွန်တော်တို့ကပါတယ် drone နဲ့ပေါ်ရိုက်လိုက်တဲ့ခါကျတော့ဒီ drone ရဲ့အပေါ်ကတော့ကျွန်တော်တို့ဒီဟိုဒူသွားလမ်းကြောင်းသလားဒီထပ်ပြီးတော့အဲ့လားဆိုကျွန်တော်တို့နေကြတော့ဟို drone နဲ့ဆင်းရိုက်ထားတဲ့အနေအထားတွေကတော့အဲ့လိုပေါ့။ရခင်းစင်းလေးကလမ်းလျှောက်တဲ့အကြာလူတွေတွေ့ရပါဘူး။ဒါကြောင့်ကျွန်တော်တို့သုတမကြီးလည်းကျွန်တော်ဓာကြီးကိုသတင်းပို့ထားပါဆိုတော့ဓာကဘယ်နဲ့မှစီးဝေးပေါ်ပြီးတော့မှဟိုဘုံမိပြည်သားပညာရှင်တွေနဲ့သိသိဆက်ပြီးတော့စုံစမ်းပါပါတယ်
။မွန်ပြည်နယ်ပြင်သင်းရိုင်တိုင်းဒေသကြီးပိုင်ဖြစ်တဲ့ရေမြို့မှာလည်းရေကြီးရှင်သာကြီးရှိခဲ့ပြီးရေမြို့နဲ့တဝဲမြို့ကြမှာတောင်ပြိုကျတာကြီးလည်းရှိခဲ့ပါတယ်။ရေတဝဲလမ်းပိုင်းမလွဲတောင်မှာရေပြိုကျတာကြောင့်တေဆုံးသူနှလောင်းကိုဒီနေ့တွေ့ရှိခဲ့တယ်လို့ရေမြို့နယ်လူမှုကျိုးစာအဖွဲ့အတွင်းမှဦးအောင်နှံဝင်းကအခြေအနေကိုရှင်းပြပါတယ်။
ဖြစ်ဖြစ်ဖြစ်တော့ကတဲရဲနီးဖြစ်တာဗျတဲရဲနီးနေရှင်းမှာဖြစ်တာအလောင်းကဒီနေ့မှာတွေ့တာလွဲတော့ကျွန်တော်တို့ဇဝဲအပိုင်ဒီဒီလိုက်တိုင်းဒီကိစ္စတွေကသူရေးတွေကားလဲအိုင်တိုင်းကိုယ်ဆက်ကိုမှာတောင်ပြိုချပြီးတော့ပြုတ်ချသွားတာရေးဦးပါနှစ်ဦးကပြေတယ်နှစ်ဦးကတက်ရှင်တယ်
ဘင်္ဂပင်လုံးမှာဖြစ်ပေါ်ခဲ့တဲ့မုန်တိုင်းကတော့အိန္ဒိယကံဝင်လမ်းကိုဖြတ်တန်းဝင်ရောက်သွားပြီးဖြစ်ပါတယ်။မုန်တိုင်းဖြတ်ကျော်သွားပြီးဖြစ်တဲ့အတွက်မွန်ပြည်နယ်နဲ့တင်လိုက်တိုင်းတို့မှာမိုးရွာလာတော့လျော့သွားပါပြီ။တောင်ပြိုကျတာကတော့အချိန်တိုအတွင်းမိုးရွာသွန်းမှုများပြားတဲ့အတွက်ကြောင့်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားမှုချုပ်ဒေါက်တာကျော်မှုကသုံးသပ်ပါတယ
်။မိုးကအချိန်တိုလေးတင်မှာပေါ့။ဒီအညောင်းများရသူရှိရတဲ့ဒီမိုးကသက်တိုက်ရွာထားတာ။ဘောနော်ရွာလာတဲ့ဒီဆန်မှုလေးရှိတယ်။အဲ့ဒီကြောင့်လို့ဒီဒီကြောင့်ပေါ့နော်နောက်တစ်ခါတော့ကျွန်တော်တို့ဒီဘောဒီတက်နေတဲ့ဥစ္စာဒီတက်နေတဲ့အချိန်နဲ့ဒီအရည်ရဲ့လည်းဒီကြောင့်ပေါ့နော်အဲ့ဒီကြောင့်လို့ကျွန်တော်တို့ကအဓိကတော့ဟိုပင်လယ်ပြင်မှာရေတောင့်ဆန်နေဒီညောင်းကြီးချက်ချင်းမစရနော်နောက်တစ်ခါတော့အဓိကဖြစ်တော့ဒီချိန်တိုလေးတွင်းမှာမိုးအောင်များရောလဲလို့ပေါ့နော်အဲ့ဒီကြောင့်လို့ဖြစ်တော့ပေါ့နော်ဟုတ်ကဲ့
လက်ရှိချိန်မှာတော့မွန်ပြည်နယ်၊ကရင်ပြည်နယ်၊တင်းနိုင်တိုင်းဒေသကြီးနဲ့ပဲခူးတိုင်းတို့မှာရေကြီးရွှေနာတွေဖြစ်ပေါ်နေပြီးရေပေးတင့်ပြည်သူ9000ကျော်ရှိနေပြီဖြစ်ပါတယ်။ရေပေးတင့်နေရာတွေကိုဒုတမရဦးခင်ယူပန်တီယူသွားပြီးကယ်ဆယ်ရေးလုပ်ငန်းတွေကိုကွင်းစင်ကြည့်ရှုခဲ့ပါတယ်။အစိုးရတာဝန်ရှိသူတွေကလည်းတဘာဝဘေးစီမံကုတ်ကဲဖွဲ့တွေဖွဲ့စည်းလာပြီးရေပေးတင့်ပြည်သူတွေကိုစားနပ်ရိက္ခာနဲ့စေဝါတွေကိုပေးပို့နေတယ်လို့အများပြည်သူကလည်းအကူအညီပေးနေကြပါတယ်ခင်ဗျာ။